တရုတ်နိုင်ငံမှာရှေ့နှစ်ဆန်းကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်ကိုအမေရိကန်ပြည်ထောင်စုကတန်တမာရေးနည်းအရသပိတ်မှောက်တယ်လို့ကြေညာတာကအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအလေးထားဆွေးနွေးနေတဲ့ကိစ္စတွေပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်စေလိမ့်မယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။နိုင်ငံရေးကိုအားကစားကိစ္စနဲ့မရောလိုက်ဖို့အတွက်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကျောင်းလီရှန်းကဒီကနေ့အခုလိုပြောကြားပါတယ်
။美方做法严重违背奥林匹克宪章确立的体育运动。
奥林匹克宪章里面把这阿格萨马南岸也没把亚乌苏的母国 ，American 也留下个直接抽跑来的皮特罗，西罗尼诺亚美苏的奥林匹克上包括抽跑来的皮特罗，只有南岸在伊他那标冠亚个标价给了吧 ？American 也留下个保只有南岸个没接那说干过的路的独家标价吧嘞，只有拍个单边上面木里路段没路的说吧嘞。တရုတ်နိုင်ငံရှင်ဂျန်ဒေသမှာလူနည်းစုဝေကမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုဆက်ပြီးတော့ကျူးလွန်နေတဲ့အတွက်2022ခုနှစ်ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်ကိုဘိုင်ဒန်အစိုးရကသတိပေါက်တယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်တန်တမာရေးအရာတပိတ်မှောက်တဲ့အတွက်အိုလံပစ်ပွဲတော်အခမ်းအနားတွေကိုအမေရိကန်အစိုးရတာဝန်ရှိသူတဦးတယောက်မှတက်ရောက်မှာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်အားကစားသမားတွေအနေနဲ့တော့အားကစားပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်နိုင်ခွင့်ရှိပါတယ်။အမေရိကန်အားကစားသမားတွေရဲ့နောက်မှာတရားရဂိုင်းနှုံအပြစ်အဝထောက်ခံအားပေးနေမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရကပြောကြားခဲ့ပါတယ်ရှင်။